မြင့်ဟာတရုတ်ပြည်ကမြန်မာပြည်ထဲကိုစီးဆင်းနေတဲ့မြစ်ဖြစ်ပါလေ။ဒါပေမဲ့တရုတ်အစိုးရဟာတရုတ်ပိုင်ပန်လွင်မှာရေကာတာမဆောက်ဘဲမြန်မာပိုင်ပန်လွင်မှာသာရေကာတာတွေတည်ဆောက်ဖို့အမှန်ကိန်းချထားပါလေ။လူမြင့်ခေါ်တရုတ်ပန်လွင်မြစ်မှာရေကာတာတည်ဆောက်မှာမဟုတ်ကြောင်းလွန်ခဲ့တဲ့နှစ်ကုန်ပိုင်းကထုတ်ဝေတဲ့တရုတ်ရေအားလျှပ်ရှေ့ငါးနှစ်စီမံကိန်းမှာဖော်ပြပါတယ်။အလွန်ကြီးမားတဲ့ဂီဂါစနစ်တည်ရှိနေတဲ့တရုတ်ပန်လွင်ဟာအသိအဆောင်မခံတဲ့အတွက်ဒီကတာတိဆောက်ရင်အကြီးအကျယ်ပျက်စီးလိမ့်မယ်လို့တရုတ်ကယူဆပါတယ်။ရှမ်းကရကရင်မွန်ပြည်နယ်ကိုပြတ်တန်းစီးဆင်းတဲ့မြမတန်လွင်ဟာလဲပြဲဝတဲ့ဂေဟစနစ်တည်ရှိတဲ့ဒေသဖြစ်ပါတယ်။ဒါပေမဲ့မြမတန်လွင်ကိုတရုတ်အစိုးရကတံပိုးမထားတဲ့အတွက်ဒီကတာတွေတိဆောက်ပြီးဒီအားလျက်စစ်ထုတ်ယူဖို့ဒီမှန်ကိန်းချထားပါတယ်။မြမတန်လွင်မှာရည်အားလျက်စစ်ထုတ်ယူပြီးတရုတ်နဲ့ထိုင်းကိုရောင်းစားဖို့မြမအစိုးရကသဘောတူကြပါတယ်။အလွန်မြင့်ဟာတရုတ်ပြည်ထဲမှာတံပိုးရှိပြီးမြန်မာပြည်ထဲရောက်တော့တံပိုးမရှိတော့တဲ့သဘောဖြစ်နေတာကိုမြန်မာအစိုးရအဆက်ဆက်ကလက်ခံထားပါတယ
်။အတွေ့အကြုံနေပါတဲ့မြန်မာအစိုးရကိုစီယုံတင်သွင်းပြီးမြန်မာတန်လွင်မှာရေကာတာ၅ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့ရေအားလျှက်စစ်ကော်ပိုရေးရှင်းတွေကကြိုးပမ်းနေကြပါတယ်။တန်လွင်မှာရေကာတာတည်ဆောက်လို့ဖြစ်ပေါ်လာမဲ့အန္တရာယ်အကြောင်းတိုင်းသားတွေတင်ပြလာတာ15နှစ်လောက်ရှိပါပြီ။ Selling Under Threat ဆိုတဲ့စာတမ်းကိုထိုင်းမြန်မာ16ဖွဲ့က2003ခုနှစ်မှာထိုင်းဘာသာနဲ့ထုတ်ဝေပြီး2004ခုနှစ်မှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေပါတယ်။ Karen Rivers Wash အဖွဲ့ကတော့တနပ်ပြပြီးရေကာတာစီမံကိန်းအကောင့်ထဲဖော်ပုံကိုတင်မင်းတမန်ရေကာတာအမည်နဲ့မြန်မာအင်္ဂလိပ်ကရင်3ဘာသာနဲ့ထုတ်ဝေပါတယ်။တာဆန်းရေကာတာစီမံကိန်းရဲ့အခြေအနေတွေကိုရှမ်းပဝန်းကျင်ထိန်းသိမ်းရေးအဖွဲ့က2006မှာအစီရင်ခံစာထုတ်ဝေထားပါတယ်။
အန်လွင်ရေကာတာစီမံကိန်းမှာတာဆန်းဟာအကြီးဆုံးနဲ့အကန့်အကွက်အခံရဆုံးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့အခြေစိုက် International Rivers Network PB ဆိုင်ရာမြစ်များကွန်ရက်အဖွဲ့ကလည်း2006ခုနှစ်မှာရေကာတာရဲ့ဆိုးဝါးတဲ့အကျိုးသက်ရောက်မှုတွေအကြောင်းမြန်မာဘာသာနဲ့ပြည်သူလက်ဆွဲစာစဉ်ထုတ်ဝေထားပါတယ်။မိသားစုတွေအမျိုးမျိုးကန့်ကွက်နေတဲ့ကြားကအကောင့်တွေပေါ်ဖို့ကြိုးပမ်းနေတဲ့စီမံကိန်းပါ။နာမည်ဆိုးထွက်လွန်တာကြောင့်ဦးသိန်းစိန်အစိုးရလက်ထက်2013မှာမိုင်း30စီမံကိန်းလိုအမည်ပြောင်းလိုက်ပါတယ်။မိုင်းတုံမျိုးကိုမီးပေးဖို့ရွယ်တဲ့ရေအားလျှပ်စစ်ဖြစ်သွားအောင်လုပ်လိုက်တာပါပဲ။အဓိကရွယ်ချက်ကတော့အိုင်းကိုရက်စစ်တာရောင်းစားပြီးညမာကဆရာကိုင်းလုံးလာရမှာဖြစ်ပါတယ်
။မိုင်းတုံ30ဒေသမှာအစိုးရတပ်အင်အားအများအပြားနေရာချထားပါတယ်။တာဆန်းတစ်ဖြစ်လဲမိုင်းတုံ30စီမံကိန်းကြောင့်1996ကစပြီးရွှေပြောင်းပေးရတဲ့ရွာပေါင်း1500နဲ့လူဦးရေ3သိန်းကျော်ရှိကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2013ခုနှစ်မှာရယူခဲ့တဲ့သဘောတူညီချက်အရတန်လွင်ဆယ်တွေကိုတိဆောက်မှာဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးအခြေအနေအရဆိုရင်ယူနန်ပြည်နယ်မှာထုတ်လုပ်နေတဲ့လျှက်စစ်စွမ်းအားဟာလိုအပ်တာထက်ပိုနေကြောင်းသိရပါတယ်။ဒါကြောင့်မြမတန်လွင်ကရေအားလျှက်စစ်စီမံကိန်းဟာတရုတ်ပြည်ရဲ့စွမ်းအင်လိုအပ်ချက်အရအကောင့်ထဲပေါ်တာမဟုတ်တော့ဘူးလို့တရုတ်သူတေသည်ယွန့်စွန်းကသုံးသပ်ပါတယ်။တန်လွင်ရေကာတာနဲ့ပတ်သက်ပြီး NRD အစိုးရဟာတိုင်းရင်းသားတွေနဲ့မဆွေးနွေးသေးကြောင်းသိရပါတယ်
။တန်လွင်မြစ်မှာရေကာတာတွေတည်ဆောက်မဲ့စီမံကိန်းကိုရပ်ဆိုင်းထားဖို့တောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုချမ်းလူမှုရေးအဖွဲ့26ဖွဲ့ကတရုတ်ပြည်သွားမဲ့ဒေါ်ဆန်းစုကြည်ကိုလွန်ခဲ့တဲ့နှစ်ဩဂုတ်လ17ရက်နေ့ကပေးပို့ပါတယ်။ဩဂုတ်လ23ရက်ရောက်တော့ပြည်သူ့ဆန္ဒကို NLD အစိုးရကဒီလူရှုနေကြောင်းချမ်းလူမှုအဖွဲ့တွေကဘန်ကောက်မှာလင်းစာရှင်းလင်းပွဲလုပ်ပါလေ NLD အစိုးရဟာတန်လွင်ရေကာတာစီမံကိန်းကိုထောက်ခံအားပေးတဲ့အတွက်ဒေသခံတွေဒုက္ခရောက်နေတာကိုစိတ်မဝင်စားဘူးလို့ကျန်းပြည်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ရဲ့တော့ခွင့်ရပုဂ္ဂိုလ်ဖိုင်ကေးဆိုင်ကထုတ်ပေါ်ပြောဆိုသွားပါတယ်ရေကာတာစီမံကိန်းကိုကမ္ဘာပံလက်အောက်ခံ IFC နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကလည်းစိတ်ဝင်စားနေပါတယ်ဒီကရာတီဆောက်မှုမြင့်တင်ရေးအလုပ်ယုံဆွေးနွေးပွဲ IFC ကတချီနာမှာဇန်နဝါရီလကကျင်းပတာကိုပြည်ထောင်ခံတွေကန့်ကွက်ဆန္ဒပြကြပါတယ်။ပြည်စုံစဲစီမံကိန်းညီကုန်းချုပ်ပြီးဖြစ်ကြောင်း NLD အစိုးရကပြတ်သားစွာပြောဆိုဖို့လိုတယ်လို့ရုပ်ကလည်း NLD ရဲ့ဆုံးဖြတ်ချက်ကိုလက်ခံရပါလိမ့်မယ်။တကယ်တော့အေယာဝတီနဲ့တန်လွင်ရေကာတာစီမံကိန်းတွေဟာတရုတ်ရေးဆွဲတဲ့စီမံကိန်းတွေဖြစ်လို့ရုပ်အကျိုးစီးပွားကသာအဓိကဖြစ်ပါတယ်။ဒီအစိုးရလည်းရောခဲ့တဲ့တရုတ်စီမံကိန်းကိုပြည်သူအစိုးရကလက်ခံစရာမလိုဘူးလို့ဝန်ကတ်ကြပါတယ်ခင်ဗျာ။